ကျောင်းနိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တခုတည်းသောရပ်ဝင်းနဲ့လမ်းမကြီးများဆန်ရညီလာခံမှာဒီကနေ့တရုတ်သမ္မတရှီချင်းပင်အဖွင့်စကားပြောပါတယ်။အာရှအာဖရိကနဲ့ဥရောပကြားဆက်သွယ်ရေးလမ်းကြောင်းတွေကိုတိုးချက်ပြီးကမ္ဘာအဖွံ့ဖြိုးရေးကိုမြှင့်တင်နိုင်မယ့်နည်းလမ်းတစ်ခုအဖြစ်တမိုင်းဝင်ပိုးလမ်းမကြီးရဲ့ရှီဟောင်းလမ်းကြောင်းတွေကိုပြန်လည်ဖွင့်လှစ်နိုင်ရည်ရည်ရွယ်ပြီးကမကဋ္ဌလုပ်တဲ့ဘေကျင်းမြို့တော်ကဆွေးနွေးပွဲမှာတော့ကမ္ဘာခေါင်းဆောင်29ဦးတက်ရောက်နေတာမှာရုရှားသမ္မတပူတင်လည်းပါဝင်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်လည်းဒီညီလာခံကိုတက်ရောက်နေတာပါဒီကလင်ပိုလမကြီးလို့သိကြတဲ့အာရှအာဖရိကနဲ့ဥရောပတိုက်ကြီးတွေကိုချိတ်ဆက်ဖြတ်သန်းမဲ့လမ်းကြောင်းကိုတော့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကကျွန်တော်တို့ရဲ့ဘိုးဘွားတွေကလွင်ပြင်နေတဲကန္နာတွေကိုကုန်းချောင်းခီးနဲ့ဖြတ်သန်းပြီးအစပြုခဲ့ကြတာဖြစ်တယ်လို့တရုတ်သမ္မတကပြောဆိုသွားပါတယ်မိုင်မောင်းထောင်ချီပြီးနှစ်ပေါင်းများစွာကုန်လွန်ခဲ့ရတဲ့ရှီဟောင်းပိုလမကြီးတွေကငင်းချမ်းရင်းနဲ့ပူပေါင်းဆောင်ရွက်ရေးပွင့်လင်းမှုနဲ့အားလုံးပါဝင်မှုအပြန်အလှန်ချင့်ကပ်မှုနဲ့အပြန်အလှန်အကျိုးစီးပွားတွေရဲ့တရုတ်သကံဖြစ်ပါတယ်လို့လည်းတရုတ်ခေါင်းဆောင်ကပြောဆိုသွားပါတယ်။ဒီရှေဟောင်းပိုလမ်းမာကြီးတွေကနိုင်ငံတွေကြားရင်းနှီးပွင့်လင်းစွာညှိနှိုင်းရေးကိုဖွင့်လှစ်ပေးခဲ့တာဖြစ်တယ်လို့လူသားဖြစ်တည်မှုတမိုင်းမှာကြီးကျယ်ခန်းထားတဲ့အခမ်းကဏ္ဍတစ်ခုလည်းဖြစ်ပါတယ်လို့ထပ်လောင်းပြောဆိုသွားပါတယ်။ရထားလမ်းကြောင်းရေလမ်းကြောင်းတွေပါဝင်ချိတ်ဆက်မဲ့လမ်းကြောင်းတွေစီမံကိန်းအတွက်ဒေါ်လာတန်ထောင်နဲ့ချီပြီးထည့်ဝင်မယ်လို့လဲတရုတ်သမ္မတရှီကကတိပြုပြောဆိုသွားပါတယ်ရှင်